Welcome to the Voice of America in Burmese.
Mingla mne khe ma shi. Washington Bureau of VOA America အတန်ကနေ2019ခုနှစ်ဇန်နဝါရီလ1ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်။2019ခုနှစ်တည့်မင်္ဂလာအခါတနေ့ရကဘာတလွားက VOA ပရိသတ်တွေကိုစိတ်နှပြကျမ်းမာချမ်းသာကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ရှင်။မအင်ဂျင်နိုင်ပ
ါကျွန်တော်ကနေ့တည့်ရဲ့နည်းနည်းခင်းဖြစ်နိုင်ကြပါစေခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားတဦးကိုတရှုံမှုနဲ့ရုရှားကဖမ်းဆီးထားပါတယ်မြန်မာသမ္မတအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်တို့ကနေ့တကူနှုတ်ခွန်းဆက်တာကြသလိုအမေရိကန်ပြည်ထောင်စုမှာတော့နေ့တကူအကြိုပွဲတော်ကိုဆွံ့နှွဲကြဖို့ပြင်ဆင်နေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ကျမတို့သတင်းအစီအစဉ်ပြီးတဲ့နောက်ပိုင်းမှာလည်းအခုလို2019ခုနှစ်တည်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာယာပြီးချစ်ချင်းမေတ္တာတွေနဲ့ပြည်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေစုမုံကောင်းမေတ္တာပို့သတဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်မှာကျမတို့ဒီ2018နှစ်အတွင်းမှာဖြစ်ခဲ့တဲ့နှစ်ချုပ်မြမအရေးသုံးသက်ချက်အစီအစဉ်ကိုဥကြော်စံတာကတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင
်။ရုရှားနိုင်ငံမှာတရှိုလုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တရှိုလုတ်နေစဉ်အတွင်းအမေရိကန်နိုင်ငံသားပေါ်ဝေလန်ဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာန FSB ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။တခြားအသေးစိတ်အချက်လက်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ပြည်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ဝေလန်အနေနဲ့ထောင်ဒဏ်အနည်း20အထိကြားခံရနိုင်တယ်လို့ရုရှားအစိုးရပိုင်းတပ်သတင်းဌာနမှဖော်ပြထားပါတယ်။ရုရှားအာဏာပိုင်တွေကအမေရိကန်နိုင်ငံသားတူကိုအဲ့ဒီလိုဖမ်းဆီးထားတဲ့ကိစ္စကိုသူတို့သိရှိတာပြီးဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။အခုလိုဖမ်းဆီးထားတဲ့ကိစ္စအတွက်ရုရှားနိုင်ငံရဲ့ဌာနကသူတို့ကိုတရားဝင်အသိပေးအကြောင်းကြားထားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရက VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ခဲ့ပါတယ်။ဗီယက်နာသဘောတူညီချက်အရရုရှားအနေနဲ့ဖမ်းဆီးခံထားရသူအတွက်ရှင်းနေငါပေးရမှာဖြစ်ကြောင်းသူ့ကိုတွေးခင်ရဖို့ရုရှားအာဏာပိုင်ဌာနအကြောင်းကြားထားပြီးရုရှားဘက်ကလည်းခွင့်ပြုပေးလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အီးမေးလ်မှာဖော်ပြထားပါတယ်။တခြားအသေးစိတ်အချက်လက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။
American Mexico နိုင်ငံနယ်စပ်တခြားဒတိုင်းကာယမဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတ Donald Trump ကသူ့တခြားလုံးပြောနေတယ်လို့ concrete ဒတိုင်းကိုအပြည့်ကာယမှာမဟုတ်ကြောင်းတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ် Trump ရဲ့သမ္မတတန်းနှန်းတစ်ထဲဆောက်လာခြင်းမှာ concrete ဒတိုင်းနယ်စပ်မှာကာယနှံ့အောင်လုပ်မယ်ကိစ္စကို Trump အစိုးရဘက်ကမလုပ်တော့ဘူးလို့သတင်းပတ်ကောင်ကလူတွေ့မင်းမြန်းကန်းတစ်ခုမှာပြောခဲ့တယ်အင်ဂျီရောဝန်ထမ်းအရာရှိချုပ် John Kelly နဲ့ Trump တို့အခြေတင်ဖြစ်ခဲ့ကြတယ်လို့ဒီကြံကိုသူဘယ်တော့မှပြစ်ပယ်မှာမဟုတ်ကြောင်းလဲသမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်ဒါပေမဲ့တချို့နေရာတွေအတွက်တော့တစ်ဖက်နဲ့တစ်ဖက်မြင်နိုင်တဲ့ဒတိုင်းမျိုးနေဆက်လုံခြုံရေးအဖွဲ့တွေကပိုးပြီးလိုချင်နေတဲ့အတွက်တချို့နေရာတွေမှာတော့ concrete ကိုအပြည့်ကမ်းရမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်2016သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတုန်းက American Mexico နှစ်နိုင်ငံကြားကီလိုမီတာ3200ရှေ့လျားတဲ့နေဆက်တစ်လျှောက် Mexico ရဲ့ဇယိတ်နဲ့ concrete တိုင်းကိုအပြည့်ကမ်းရမယ်လို့ထရမ့်ရဲ့ပြောကြားချက်ကိုသူ့ကိုထောက်ခံသူအများစုကဩဘာပေးခဲ့ကြတာပါဒီတိုင်းကမ်းရဖို့အတွက်ငွေဒုံဒုံတော့မရတဲ့အတွက်သမ္မတနဲ့လွှတ်တော်တို့ကြားအခြေခံဖြစ်ရကနေဘတ်ဂျက်ငွေအသုံးစီအတည်ပြုလို့မရတဲ့အတွက်ဒီဇင်ဘာလ27ရက်နေ့ကကောင်ကစပြီးအခုချိန်ထိအစိုးရရန်တရား၄ပုံတပုံကိုရပ်ဆိုင်ထားရတာဖြစ်ပါတယ်အစိုးရဝန်ထမ်း3သိန်း8000လစာမဲ့ခွင့်ယူနေရတယ်လို့လစာမရဘဲအလုံးလုံးနေရသူက4သိန်း2000လောက်ရှိနေတာပ
ါယာရုကအနားယူရမယ့်အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကအမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့ပင်တဂွန်စစ်ဌာနချုပ်ကအယတဝန်ထမ်းတွေအနေနဲ့တိုင်းပြည်ပေါ်ယုံကြည်မှုဆက်လက်ထားရှိကြဖို့မဟာမိတ်တွေနဲ့အတူဆက်လက်ရပ်တည်သွားကြဖို့အကြံပြုပြောကြားခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဖက်ရောအယတ်ဖက်ပါခေါင်းဆောင်တွေဟာအကောင်းဆုံးလူတွေရဲ့လက်ထက်မှာဆက်လက်တည်ရှိနေကြောင်းသူနောက်ဆုံးတာဝန်ထမ်းဆောင်တဲ့နောက်ဆုံးနေ့မှာရေးသားတဲ့နှုတ်ဆက်စာထဲမှာဝန်ကြီးမက်ဒစ်ကထည့်သွင်းဖော်ပြထားတာပါသူ့နေရာမှာယာယီကာကွယ်ရေးဝန်ကြီးအဖြစ်ဇန်နဝါရီလ1ရက်နေ့ဒီကနေ့မှာစတင်တာဝန်ထမ်းဆောင်မဲ့ပက်ချန်နဟန်ကိုယာတုလက်ပြောင်းမပေးခင်ဝန်ကြီးမက်ဒစ်ကသူ့ရဲ့နှုတ်ထွက်စာကိုတင်းလန်လေးကရေးသားခဲ့တာပါပက်ချန်နဟန်ဟာအမေရိကန် ဒီခါမှာပက်ရှန်နဟာဟာအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ဘူးပြည်တမတော်အတွင်းအလေးစားခံရတဲ့ဝန်ကြီးမက်ဒစ်လိုစီရေးအတွေ့အကြုံရှိတဲ့သူတူတော်မဟုတ်ပါဘူးရှန်နဟာဟာကဘာကျော်လေယာဉ်ကုမ္ပဏီကြီးဖြစ်တဲ့ Boeing ကုမ္ပဏီမှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပင်ကုန်စစ်ဌာနကျွေးတဲ့သဘောထားနဲ့ဆန့်ကျင်ပြီးစီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကရုတ်တရက်ကြေညာလိုက်ပြီးနောက်တစ်နေ့ဒီဇင်ဘာလ20ရက်နေ့မှာသူ့အနေနဲ့ယာရုကအနားယူရမယ့်အကြောင်းဝန်ကြီးမက်ဒစ်ကကြေညာခဲ့တာပါ
ဂျီမင်းနိုင်ငံကဟူတီတပုံတွေထိန်းချုပ်ထားတဲ့ငတ်မခေါင်းပါတဲ့ဘေးရန်ဆိုင်နေရတဲ့ဒေတာတွေအတွက်ပေးထားတဲ့စမ်းသပ်ရိက္ခာအကူအညီတွေအခိုးခံရတယ်လို့ကုလသမဂ္ဂစမ်းသပ်ရိက္ခာအစည်းအဝေး WFP အဖွဲ့ကတနင်္လာနေ့မှာပြောပါတယ်။ဂျီမင်းမျိုးတော်ကစမ်းသပ်ရိက္ခာခွဲရန်ရတဲ့လူအများပြားကသူတို့ခွဲရန်တွေလုံးဝမရတဲ့လို့တချို့ကလည်းခွင်းနှံတချို့တဝက်ပဲရတယ်လို့ WFP ထုတ်ပြန်ကြေညာချက်ကိုကုလသမဂ္ဂ website မှာဖော်ပြထားပါတယ်။အရင်လတွေတုန်းကလည်းပေးပို့တဲ့စမ်းသပ်ရိက္ခာတွေပျောက်ဆုံးလာတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရတယ်လို့လည်းပြောပါတယ်။အဲ့ဒီအချိန်ကတော့ WFP နဲ့လက်တွဲဆောင်ရနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ဆန္ဒကဟူတီတပုံတွေထိန်းချုပ်ထားတဲ့ပညာရေးဌာနနဲ့ဆက်နွယ်နေတဲ့ဒေတာကန်အဖွဲ့စည်းတစ်ခုရဲ့မတမာမှုဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။ရင်းမြန်မာစမ်းသပ်ရိက္ခာတိတ်ကိုရှာပါပြီးကလေးငယ်တွေစားစရာတိတ်လို့ကနေချိန်မှာအခုလိုခိုးခံတာဖြစ်ကြောင်းနဲ့ဒီလိုရာဇဝတ်မှုကျူးလွန်တာကိုအများဆုံးရပ်တန့်အောင်လုပ်ရမယ်လို့ WFP အမှုဆောင်ဒါရိုက်တာဒေးဗစ်ဘီးစလီကပြောပါတယ်။ရင်းမြန်မာ2015ပြည်ရင်းဆက်ဖြစ်ချိန်ကစပြီးတန်းနဲ့ချီတဲ့လူတွေစမ်းသပ်ရိက္ခာအကူအညီတွေအတွက်ကိုမိခွန်ရတာဖြစ်တယ်လို့အခုချိန်မှာရေမင်းကလူတန်းပေါင်း16တန်းအတွက်စာနာရိတ်ကတောက်ရည်တန်းနဲ့ဆေးဝါးတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝယ်မှာလိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။2018ခုနှစ်ကွန်ဆွန်လို့2019ခုနှစ်ကိုကူးပြောင်းတော့မယ့်အခါသမယမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကမ္ဘာသူကမ္ဘာသားအလုံးအတွက်နှစ်သက်ကူးနှုတ်ခွန်းဆက်တာလိုက်ပါတယ်
။ Dear fellow citizens of the world, I wish you a happyPeaceful and prosperous New Year. Last New Year, I issued the Reveler.
Lisa Abado Kabadu Kabada Abano Kamya, Nitima, Jamma, Ninjan, Chanda, Joamu Bane, Kanyan, and Yabazilu, General Sumugan Tangabane, Mane Nitiku, Chinoa, General Biogare, Yebo, three Pijaha, Kaneti, Tishinirum Chipare, Kuchinha.လူအများအပြားအတွက်စိုးရိမ်ပူပန်မှုတွေနဲ့ပြည်ဝနေတဲ့အချိန်ဖြစ်တယ်လို့ကျွန်တော်တို့ကဘာကြီးဟာလဲခံနိုင်ရရှိမရှိဆိုတာကိုဆက်သက်ခံရတဲ့အချိန်ဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ကအစချီပြီးပြောကြားခဲ့တာပါဒါ့အပြင်ပထဝီနိုင်ငံရဲ့အနေအထားအရကွဲပြားမှုတွေဟာလဲပိုပြီးနှက်ဆိုင်လာတာကြောင့်ပဋိပက္ခတွေကိုဖြည့်ရှင်းဖို့ပိုပြီးခက်ခဲလာနေတဲ့အကြောင်းလူတွေဟာလုံခြုံစိတ်ချမှုနဲ့အကာအကွယ်ရနိုင်ဖို့အတွက်မကြုံမှုတဲ့အရေးအတက်နဲ့နေရဆွန့်ခွာထွက်ပြေးနေကြတာကြောင့်စိတ်ရဲ့ချမ်းသာမတူညီမှုပိုကြီးထွားလာနေတာကြောင့်လူတချို့ကပဲချမ်းသာကြောဝနေတဲ့ကိစ္စအပေါ်လူတွေကမေးခွန်းထုတ်နေကြကြောင်းတင်းကျပ်မခံနိုင်တဲ့စိတ်ဓာတ်တွေပုံများလာသလိုယုံကြည်မှုဟာလည်းကျဆင်းလာနေကြောင်းဥဒရာတိပြောင်းလဲမှုဟာအလင်းအမြန်ဆုံးနည်းနဲ့ဖြစ်ပေါ်နေတာကြောင့်အဲ့ဒါကိုကုစားနိုင်ဖို့အားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းအတွင်းမှုချုပ်ကသူ့ရဲ့နေ့တကူတုံလွာထဲမှာထည့်သွင်းပြောဆိုထားပါတယ်ကမ္ဘာတဝန်းဖြစ်ပျက်နေတဲ့စစ်မဲ့ပဋိပက္ခတွေအကြောင်းနဲ့အဲ့ဒီပြဿနာတွေပြည်လည်ရေးအတွက်ကုလသမဂ္ဂဥဆောင်လုပ်ကိုင်နေတဲ့အကြောင်းတွေကိုထည့်သွင်းပြောကြားထားတဲ့အပြင်ကောင်းတဲ့ဘက်မှာဆိုရင်လေကုလသမဂ္ဂရဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးစီမံကိန်းကိုအကောင့်ထည့်ဖော်နိုင်ရေးအတွက်အများစုကအာတုံခွန်ဆက်စူးစမ်းနေကြပြီဖြစ်ကြောင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရှိလာရင်ကမ္ဘာကြီးဟာအောင်ပွဲခံနိုင်မှာဖြစ်ကြောင်းပြောကြားလိုက်ပြီး2019ခုနှစ်နှစ်သက်မှာကုလသမဂ္ဂအနေနဲ့ပဋိပက္ခတွေကိုဥဆောင်ဖြည့်ရှင်းသွားမှာဖြစ်ကြောင်းဂရုပြုပြောဆိုထားပါတယ်
2019 January 1တရက်နေ့မှာကြောက်တဲ့နှစ်တဲ့အခါသမယမှာမြန်မာသမ္မတဦးဝင်းမြန်ကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ရင်မြန်မာနိုင်ငံဟာလာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးရလာဖို့ရှိကြောင်းသတင်းကောင်းပါခဲ့ပါတယ်။အမျိုးသားအကျိုးစီးပွားအတွက်အစိုးရဘက်ကအပြင်းထန်ကြိုးပမ်းနေချိန်မှာပြည်သူတွေဘက်ကလည်းပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ပါဖန်ကြားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အမျိုးသားပြည်내တင့်မြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုနှစ်တကူတောင်းဆိုတောင်းပေးဖို့ပြီးနှစ်တမှာပျော်ရွှင်စေဖို့ဆုတောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံဒုတိယသမ္မတဦးမြင့်ရွှေကတော့နှစ်တင်မှာတိုင်းရင်းသားပြည်သူအလုံးမျှော်လင့်တောင်းတနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်내 တင်းမြတ်ရေးအများဆုံးရပြီးတော့ပြည်သူတွေလူမှုစီးပွားအဖက်တကမြန်မာတိုးတက်စေဖို့အတွက်ဆုတောင်းမေတ္တာပို့တာပေးခဲ့တယ်လို့ဒုသမ္မတဦးဟန်ရီဘန်ဒီယူကတော့အများမျှော်လင့်တောက်တာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မှုအတွက်အရေးပါတဲ့ပြည်ရင်းငြိမ်းချမ်းရေးလူမှုစီးပွားတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ကြော်ဖြတ်ရမယ့်အခက်အခဲတွေကိုပြည်သူတွေအားလုံးစီးစီးလုံးလုံးနဲ့ဝမ်းဝမ်းအဖြေရှင်းကြဖို့အတွက်ပန်ကြပြီးနှစ်သက်ဆူတောင်းပေးခဲ့တာပါ။ဒါပြန်တိုင်းနာခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေကလည်းနှစ်သက်မှာမြန်မာပြည်သူအားလုံးတာယာဝပြောဖို့အတွက်ဆူတောင်းပေးခဲ့တာပါ
။ကမ္ဘာအနောက်ဖက်ချနိုင်ငံတွေမှာနှစ်သက်ကူကြိုဆိုတဲ့ပွဲတွေကျင်းပဖို့ပြင်ဆင်ဆောင်ဆိုင်နေကြတဲ့အချိန်မှာကမ္ဘာအရှိဖက်ချမ်းမြန်မာနိုင်ငံအပါအဝင်နိုင်ငံအများအပြားမှာတော့2018ခုနှစ်ကိုကြော်ခံပြီး2019ခုနှစ်ကိုကြိုဆိုခဲ့ကြပြီးဖြစ်ပါတယ်။မတူညီတဲ့ဒေသဆံလို့ခြင်းဒီအများအပြားရှိတဲ့ရုရှားနိုင်ငံမှာလည်းနှစ်သက်ကူပွဲတော်ကိုမကြသေးခင်ကကျင်းပခဲ့ကြပါတယ်။အရှေ့လယ်ပိုင်းကဒူဘိုင်းနိုင်ငံမှာတော့မီရှူမီပန်းနေမြန်မြန်ဆန်ဆန်ပြစ်လွတ်ပြီးနှစ်သက်ကူအကြုပ်ပွဲတော်ကိုကျင်းပခဲ့ကြပါတယ်။ UAE နိုင်ငံမှာတော့12ကီလိုမီတာရှည်လျားတဲ့မီရှူမီပန်းနေပြစ်လွတ်ပြီး Guinness World Record ကမ္ဘာမှတ်တမ်းဆန်ကျင်အသစ်ကိုတင်နိုင်ခဲ့ကြပါတယ်။ Australia နဲ့ New Zealand နိုင်ငံတွေဟာကမ္ဘာမှာပထမဆုံးနှစ်သက်ကူကြတဲ့နိုင်ငံတွေဖြစ်တာနဲ့အညီ2019ခုနှစ်ကိုအရင်ဆုံးကူးပြောင်းသွားကြတဲ့နိုင်ငံတွေဖြစ်ပါတယ်။ကမ္ဘာမှာနှစ်သက်ကူပွဲတော်တွေကိုနှစ်စဉ်အစီအကားဆုံးနဲ့အကြီးအကျယ်ဆုံးကျင်းပလို့ရှိတဲ့ American ပြည်ထောင်စု New York မြို့မှာလည်းမိုးရီရွာနေတဲ့ကြားကပဲတိတ်နေချီတဲ့ပြည်သက်ကြီးဟာနှစ်သက်ကူကြိုဆိုတဲ့ပွဲကိုဆင်နွှဲကြဖို့အတွက်မြို့လယ်က Times Square မှာတဖြည်းဖြည်းနဲ့စတင်ဆူဝေးနေကြပြီဖြစ်ပါတယ်။အကြမ်းဖက်မှုတွေနဲ့မကြာခဏရင်ဆိုင်ရလို့ရှိတဲ့ New York မြို့ရဲ့နှစ်သက်ကူပွဲတော်အတွက်လုံခြုံရေးတွေကိုတင်းကျပ်စွာချထားပြီးအခုနှစ်မှာပထမဆုံးအကြိမ်ဖြစ်ရက်တပ်ဖွဲ့က Drone ယာဉ်တွေနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဒါပြင် Uniform ဖို့ရက်တပ်ဖွဲ့ဝင်တွေအပြင်အရက်ဖွဲ့နဲ့ရဲတွေကိုလည်းပြည်သက်တွေထဲမှာရောချထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ဆိုရရန်တဲ့ချို့ရက်ဆိုင်ထားရတဲ့အတွက်သူနှစ်စဉ်ကျင်းပလေးရှိတဲ့ Florida ပြည်နယ်မာလာလာဂိုကခရစ်မတ်နဲ့နှစ်သက်ကူပွဲတွေကိုမသွားဘဲ Washington DC ကသမ္မတအိမ်တော်မှာပဲရှိနေပါတယ်။ဒါပေမဲ့အမေရိကန်က Fox သတင်းဌာနကဒီဇင်ဘာ31ရက်တနင်္လာနေ့မှာပြုလုပ်မယ့်နှစ်သက်ကူအကြိုရုပ်သံအထူးအစီအစဉ်မှာသမ္မတထရမ့်ပါဝင်မယ်လို့ Fox သတင်းဌာနကကြေညာထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့အတိုက်ခံတွေပြောဆိုမှုတွေပေါ်ဝန်ကြီးချုပ်ရှိတ်ခါစင်နာကရွေးကောက်ပွဲအပြီးနောက်တနေ့မှာပဲပယ်ချလိုက်ပါတယ်။သူ့ရဲ့တရားဝင်ဝန်ကြီးချုပ်နေမှာသတင်းတောက်တွေရွေးကောက်ပွဲလည်လာသူတွေကိုတနင်္လာနေ့ကခေါ်ပြီးတွေ့ဆုံတဲ့အချိန်မှာရွေးကောက်ပွဲဟာမျှတမှုမရှိဘူးဆိုတဲ့အတိုက်ခံတွေမေးခွန်းထုတ်မှုပေါ်မှာဝန်ကြီးချုပ်ဟာစင်နာကပယ်ချလိုက်တာဖြစ်ပြီးအတိုက်ခံတွေဘက်ကခိုင်မာတဲ့ခေါင်းဆောင်ကောင်းမရှိတဲ့အပြင်မဲဆွယ်စည်းရုံးမှုတွေကိုတက်တက်ကြွကြမလုပ်ခဲ့ဘူးလို့လည်းပြောပါတယ်။ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတယ်လို့အဲ့ဒီအတွက်မေးခွန်းထုတ်ရှာတောင်မလိုဘူးလို့ရွေးကောက်ပွဲအတွက်သူလက်ပြသူတန်ချောင်းဝန်ကြီးချုပ်ဟာစင်နာကပြောပါတယ်။အတိုက်ခံတွေဘက်ကတောင်းဆိုထားတယ်လို့ရွေးကောက်ပွဲကိုပြန်ပြီးကျင်းပမှာမဟုတ်ကြောင်းဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌKM Nuru Hudu ကပြောပါတယ်ဒါအပြင်မဲပေးတဲ့နေရာမှာမယိုးသားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်မလာကြောင်းလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ
်အင်္ဂါနေ့နေ့ခင်သတင်းအစီအစဉ်ကိုကိုစောဝင်းလှိုင်နဲ့ဒေါက်ခင်မြတ်တူကတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်2019ခုနှစ်တမင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာယာပြီးချစ်ချင်းမေတ္တာတွေနဲ့ပြည့်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေကစွန့်မွန်ကောင်းတွေအသီးသီးပို့တာလိုက်ပါတယ်နှာစင်နိုင်ပါပြီရှင
်ကျွန်တော်အနေနဲ့ကျွန်တော်ဒီပင်ခဲ့ရတဲ့နိုင်ငံနောက်ကျွန်တော်ရဲ့ဒီမျိုးတွေအတွက်ပေါ့နော်အာကျွန်တော်ပို့ပေးတဲ့မေတ္တာလေးနဲ့ကျွန်တော်ရဲ့ဆုတောင်းခြင်းလေးရပေါ့နော်အာကျွန်တော်တို့မြန်မာနိုင်ငံနဲ့ကျွန်တော်ပြည်သူပြည်သားတွေအားလုံးငြိမ်းချမ်းပျော်ရွှင်ပြီးတော့မှချစ်ချင်းမေတ္တာနဲ့ပြည့်ဝတဲ့နိုင်ငံတော်ကျွန်တော်တို့တူညီပြရပါသေးလို့ကျွန်တော်ဆုမွန်ကောင်းတောင်းပါတယ
်အခုကြားခဲ့ရတဲ့အတန်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကခရစ်ယာန်ကက်သလစ်ဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ Father Tan Thuen ရဲ့မြန်မာနိုင်ငံအတွက်နှစ်တင်မင်္ဂလာဆုတောင်းပါမြန်မာနိုင်ငံမှာအမုန်းတရားတွေခွဲခြားဆက်ဆံမှုတွေပပျောက်နိုင်ဖို့မေတ္တာတရားနဲ့အစားထိုးဖို့ Father Tan Thuen ကအခုလိုပြောကြားခဲ့ပါတယ်
။အဲ့လိုငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးနိုင်တဲ့လူတွေဖြစ်နိုင်အောင်ကျွန်တော်တို့ရဲ့ဒီမှာပေါ့နော်။မုန်းကြီးတဲ့အရာတွေကိုထိချင်းမေတ္တာနဲ့အစားထိုးနိုင်ဖို့ထိခိုက်ခြင်းနေခံစားရတဲ့အခါမှာခွင့်လွှတ်ခြင်းနေအေးအေးစိတ်ကိုထားနိုင်ဖို့ကိုယ့်ကိုယ်ယုံမှားတန်ရားတွေဖြစ်လာတဲ့အခါမှာကိုယ့်ကိုယ်ယုံကြည်ခြင်းနေပြန်လဲတည်ဆောက်ဖို့ဖြစ်ပြအားငယ်ရသွားတဲ့အခါမှာလည်းအမြဲတမ်းမျှော်လင့်ခြင်းတွေနဲ့ဆက်ရှင်နိုင်ဖို့အတအမောင်တွေကိုယ့်ဘဝမှာဖုံးလန်းအသိစိတ်တွေမှာဖုံးလန်းလာတဲ့အခါမှာအမြဲတမ်းဒီအလင်းနေနဲ့ပေါ့နော်အမှန်သောတရားတွေနဲ့ဆက်ရှင်နေတတ်ဖို့ วันนี้จีกูเนี่ยเรื่องที่มีเรื่องจะลุกขึ้นเลยเพราะฉะนั้นเนี่ยที่เดียวเรียบร้อยจริงๆที่เป็นนายจ้างที่ตัวว่าที่เนี่ยต่อตู้ดีกูเป็นนายมาเพื่อจะมาดูดีที่จะเอาเสียงนายเนี่ยดูดีที่เป็นนายมาเพื่อจะมาดูดีที่จะเอาเสียงนายเนี่ยดูดีที่เป็นนายมาเพื่อจะมาดูดีที่จะเอาเสียงนายเนี่ยดูดีที่เป็นนายมาเพื่อจะมาดูดีที่จะเอาเสียงนายเนี่ยดูดีที่เป็นนายมาเพื่อจะมาดูดีที่จะเอาเสียงนายเนี่ยดูดีที่เป็นนายมาเพื่อจะมาดูดีที่จะเอาเสีย
ဒီနေ့ကျွန်တော်တို့ရဲ့တိုင်းသားအားလုံးညီညီညွတ်ညွတ်နဲ့နိုင်ငံတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြဖို့ဆုတောင်းမေတ္တာကိုတော့ဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော်အရှင်ကုမှုဒါကအခုလိုမိန့်ကြားပါတယ်။2018ခုနှစ်မှာ2019ခုနှစ်သို့နှစ်သစ်ရောက်ချိန်အခါသမယမှာအားလုံးသောကဘာသူကဘာသားမြန်မာနိုင်ငံသူနိုင်ငံသားအားလုံးကျမ်းမာချမ်းသာကြပါစေ။ ဒီရန်အန္တရာယ်ကင်းရှင်းကြပါလေ။ငင်းရမှုတွေရရှိကြပါလေ။တအူးနဲ့တအူးမေတ္တာတွေကုလူဆက်ဆံနိုင်ပြီးအားလုံးကဘာကြီးတိုးတက်ကြီးပွားချမ်းသာကြပါလေ။အထူးအားဖြင့်မြန်မာပြည်မှာနေထိုင်ကြကုန်သောတိုင်းရင်းသားညီကိုမောင်နှမအားလုံးညီညီညွတ်ညွတ်ဖြင့်မြန်မာပြည်ကြီးကိုတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြပါစေလို့နှစ်သစ်ဆုတောင်းပြုအပ်ပါတယ်။
ကမ္ဘာမှာဒုက္ခသည်အများဆုံးနေရာဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းမှာကိုလိုနီတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးခဲ့ကြတဲ့တန်းနဲ့ချီရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ကမ္ဘာမှာနှစ်ပေါင်းအချိန်အကြာဆုံးဖြစ်လာတဲ့မြန်မာနိုင်ငံကပြည်တွင်းစစ်ပဋိပက္ခကြောင့်အခုချိန်ထိနယ်စပ်တစ်လျှောက်ထွက်ပြေးကိုလိုနီကြတဲ့စစ်ဘေးဒုက္ခသည်တွေ
ဦးမောင်အေးရဲ့နှစ်သစ်ဆူတောင်းကတော့
ကဘာပေါ်မှာရှိတဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံအားလုံးညီညီညွတ်ညွတ်နဲ့ငြိမ်းချမ်းရဖို့နဲ့အဲစစ်ပွဲတွေရပ်ဖို့ကဘာတဝမ်းမှာအတိဒုက္ခရောက်နေတဲ့ဒုက္ခတွေတွေအရေးဖြစ်ရှင်းနိုင်ဖို့နဲ့အထူးသဖြင့်ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဗမာပြည်မှာတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အတူအခြားတိုင်းရင်းသားဒုက္ခသည်တွေလည်းအမိမွေးရဲ့မျိုးကိုသူတို့စန္ဒအပြည့်အဝနဲ့ညီလွတ်လပ်စွာပြင်းပြန်းစွာပြန်နိုင်ဖို့အတွက်ကျွန်တော်တို့ BAME ကနေပြီးတော့စုမုံကောင်းများတောင်းအပ်ပါတယ်ခင်ဗျ
မြန်မာပါဝင်ကမ္ဘာအရှိတ်ဘက်ချန်နိုင်ငံတွေမှာတော့ခရစ်တဂရစ်2018ခုနှစ်ကုန်လို့2019ခုနှစ်ကိုကူးပြောင်းခြင်းနှစ်တည်းအခါတမယကိုအစဉ်လာမပြတ်ပျော်ရွှင်စီကားစွာနဲ့စင်ရဲဖြတ်တန်းခဲ့ကြပါပြီမြန်မာနိုင်ငံနဲ့နိုင်ပေါင်း12နိုင်กว่าပြီးနောက်ကြတဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအနောက်ဖက်ချမ်းမှာတော့မကြခင်ကြားရောက်တော့မဲ့နှစ်တည်းကူအချိန်ကိုစင်ရဲဖို့အသင့်ဖြစ်နေကြပါတယ်ရှင2019နှစ်တည်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းတာယာဝါပြောဖို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းစုမုံကောင်းတောင်းလိုက်ပါရရှင်အခုတော့နှစ်ကုန်အထူးစီစဉ်မြမရေးတုံးသက်ချက်ကိုတင်ပြမှာပါ2018ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အဖြစ်ပျက်တွေနဲ့ရခိုင်ပြည်နယ်ပဋိပက္ခဟာအရေးကြီးဆုံးနဲ့အထင်ရှားဆုံးဖြစ်ရပ်တစ်ခုဖြစ်တယ်လို့နိုင်ငံတကာဖိအားတွေကလည်းအများဆုံးရင်ဆိုင်ခဲ့ရတဲ့နေ့လို့ VOA မြန်မာပိုင်းစီစဉ်ဦးကျော်စံတာကတုံ့တက်ပါတယ်ဦးကျော်စံတာနဲ့ VOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းတို့ရဲ့2018မြမအရေးတုံ့တက်ချက်ကိုနားဆင်နိုင်ပါပြီရှင်
အားလုံးမင်္ဂလာပါခင်ဗျာကွန်ဆူမာမန့်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေအရေးကြီးတဲ့ဖြစ်ရပ်တွေကိုမြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းတို့သုံးသပ်ကြည့်ကြတော့မှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့အကြောင်းတွေကိုသုံးသပ်ပြီးတော့မပြောခင်ပေါ့နော်လာမယ့်2019ခုနှစ်အတွက်မင်္ဂလာပါလို့နှုတ်ဆက်ပါရစေခင်ဗျာ
ဆိုမြန်မာနိုင်ငံရဲ့အခြေအနေရရဟာ2018ခုနှစ်ကဖြစ်လာတဲ့အခြေအနေရဲ့အဆက်အသွယ်ရှိပါတယ်ဒါပေမဲ့ဒီအထက်မှာတော့အဲ့ဒီအခြေအနေကတိတ်ဆိုးဆိုးရွားကြီးဖြစ်သွားတယ်
ตุริโมลงอาจีซาตุเดตตอมมุนนาเรรูปโจบรอคลิมิตทีมาเรเอมาอี้จีซงนาอะเทนชาซงพิยะตุคือก็รอยะคันจีญะป้ายกิจาဖြစ်ပါတယ်တကယ်ကြာ2080နှစ်အခြေအနေတဲ့ပိုပြီးဆွေးဥကြဆင်းသွားတာမရှိသလိုသီးသက်တာတောင်းမွန်တုတ်တဲ့သွားပြီးလို့ပြောဖို့လည်းခက်မဲ့ထင်ပါတယ်ဟုတ်ကဲ့ကျွန်တောအမြင်ပြောရရင်တော့ဒီ2080ခုနှစ်ဟာမြန်မာနိုင်ငံအစိုးရအပေါ်နိုင်ငံတကာရဲ့ PR
အတိုးမြင့်ဆုံးဖြစ်ခဲ့တဲ့နှစ်လို့လည်းပြောလို့ရတယ်ခင်ဗျာဒီကြောင့်လည်းကျွန်တော်တို့ဆက်ပြောကြတာပေါ့မှန်ပါတယ်တစ်ဆက်တည်းမှာပဲအနောက်အုပ်စုဒီမိုကရေစီနိုင်ငံတွေရဲ့ဖိအားမြင့်လာလေလေတရုတ်ကသူတို့ဘက်ကအစာစီရလာလေဆိုတဲ့ဘောကတရုတ်ဘက်ကပုံပြီးအကျိုးရှိလာလေဆိုတဲ့ဘောမျိုးကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်အခုခါမှာတရုတ်နဲ့နှိစက်တဲ့လို့ပြောမဲ့ဒီမြန်မာနိုင do Varu Manana series as Ali, don't let Nanya Lala reach to your Dari will run you with the Sunya.
Okay. But I'm also chosen up your Hare team, whom you're fine, the Jacobia Kisabono. The case are solution, the town says shit, Tom Carvene, the town secundica, Selu Yoru Yarabo. I, the town secundi, Ogulagani, Chikere, Asa, Jampeta Kamugani, Bio, Suya Baka, Sita Bagani, Bio. The name is in Murillo, the Penang and Beku, Ruinjari, the Muslim Pangali, Tabi Guadare, Susu Bangsu, Pane Chilaude, and Etamu of Yagare. Tame Dilu de Go, Pama Birango, Pian Koye, Piane, Niapian Puigisa, and the town session, the Kulo, Bengladesh Nangayom, Yamanang and Bekava, Juza Gajare. Juza gave me Ta La Pigger and Nuembalarama solution, Tayetamatarime.
ပြောင်းအောင်ပြန်မလာနိုင်ခဲ့ကြဘူးအဲ့တော့ဒါဟာအောင်မြင်မှုမရှိသေးတဲ့အခြေအနေပေါ့နော်ဆိုတော့ဒီကိစ္စကိုဆက်ပြီးတော့လုံခြုံရေးနောက်ပြီးတော့ဒေသတွင်းညီညာရေးလည်းပဲစစ်ချရမှုအခြေအနေမရှိသေးဘူးဆိုတာပြောရမှာဖြစ်ပါတယ်ဆိုတော့တော့ကလည်းရွာသားတချို့အသက်ခံရရဲဆိုတဲ့သတင်းတွေလည်းကျွန်တော်ကြားခဲ့ရပါတယ်ဒါပေမဲ့မြန်မာအစိုးရကတော့သူတို့အနေနဲ့အတတ်နိုင်ဆုံးကြိုးစားနေတဲ့ဒ နဲ့ပတ်သက်ပြီးကျွန်တော်ရဲ့သတင်းတော့ကုကြတော်သေးမကြသေးခင်ကဒီရသသွားပြီးသတင်းပို့ခဲ့တာကျွန်တော်ကြည့်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြောင်းဝင်လာတဲ့ဒုက္ခသည်တွေကိုရေလန်းကနေဆိုရင်ငခုရကျူစွလက်ခံရေးစခန်းဂုံးလန်းကနေဆိုရင်နှစ်နိုင်ငံနယ်စပ်ချစ်ကြည်ရေးဒေသကနေတစ်ဆင့်တောင်ပြိုလက်ဝဲကျူစွလက်ခံရေးစခန်းမှာကျူစွဖို့အစီအစဉ်ထားပါတယ်အဲ့ဒီအစီအစဉ်အသေးစိတ်ကိုစကန်းတာဝန်ခံဦးစိုးထွန်းကရှင်းပြပါတယ
်ပထမအဆုံးချစ်ကြည်ရေးစခန်းလာမယ်ပြီးရင်ဘော်ရီဆက်ပေါ့ချစ်စည်းလုံးညုံမှုလူလုံးညုံမှုအဲ့ကိုပဲရောက်လာပြီဆိုရင်ကိုတို့ကစစ်ရတယ်မစစ်ရင်ကိုယ်ထဲမှာတခုခုဖြစ်နေကိုတို့မှာတောင်းဝင်ရှိပါတယ်အဲ့ဒီလိုအဲ့ချစ်စည်းလုံးညုံမှုလူလုံးညုံမှုကိုစစ်ပါတယ်စစ်ပြီးတာနဲ့ကိုတို့ကနဝကမှာသူအချက်သုံးရက်နဲ့စစ်ဆေးပါတယ်ဟာဖောင်ဖြည့်မယ်တိုက်ဆိုင်စစ်ဆေးမယ်ရှင်မှတ်တဘောမတန်းရိုက်မယ်ပြီးရင်ဒီရိုက်ကြီးမှတ်တမ်းယူပြီးတာနဲ့နေမကောင်းကျမ်းမာရေးမကောင်းတဲ့လူတွေကျမ်းမာရေးဆေးစစ်မယ်ပြီးတာနဲ့ UK ပြန်ကပစ္စည်း၄မျိုးမိသားစုဆိုရင်မိသားစုစည်ရင်တိုင်းသူက၆ပတ်ပြီးမှဖြစ်ပါတယ်နောက်ပြီးရင်တော့ဒီကနေမှစစ်ပြီးသားလူတွေအကုန်လုံးကိုဘယ်လိုနားနေဆောင်နားနေဆောင်ကိုတညာဤဒုမို့နှစ်ညာဤပေါ့နော်အများဆုံးနှစ်ညာပဲအဲဒီမှာအိပ်ပြီးတာနဲ့ကိုတို့ကစာဖို့ကောင်ဂျာစကန်ကိုပို့အောင်မှာဖြစ်ပါတယ
်လာဖို့ကောင်ဂျာစကန်ရဲ့နေရာထိုင်ခြင်းအခြေအနေကို VOA ကတွေ့ဆုံမေးမြန်းတာမှာရှင်းပြသူကတော့စကန်တာဝန်ခံဦးစိုးရွှေအောင်ဖြစ်ပြီးနေရာထိုင်ခြင်းအခြေအတွက်ကိုစပြောပြပါတယ
်ကျွန်တော်တို့ကပေါ့ဂျာကြီးအဆောက်အဦ625လုံးနဲ့နောက်ကွန်တိုင်နာဟောက်1090
အဲဒီအဆောက်အဦတွေမှာဒုက္ခသည်စုစုပေါင်းအခြေအတွက်ဘယ်လောက်နေထိုင်နိုင်ပါလဲ
ကျွန်တော်တို့မိသားစုနဲ့ဆိုရင်6000ကျော်ဒီထက်တာ
လူကြီး6000
ကျော်ဆိုရင်တော့3000ကျော်လောက်ကျွန်တော်တ
ို့မိသားစု6000ကျော်လူကြီး3000ကျော
်ဆရာချထားပေးနိုင်ပါ
ဟုတ်ကဲ့ဆိုတော့ဒီစကန်ကိုပြင်ဆင်နေတာဘယ်ချိန်ကလေးကစပြီးတော့ပြင်နေတာပ
ါကျွန်တော်23ရက်တလ2018ရက်နေ့ကစပြီးပြင်ဆင်နေတာဖြစ
်တယ်တလပိုင်းကလေးကစပြီးပြင်ဆင်နေတာပေါ့နော်အခုဆိုရင်ဒါဆိုတနည်းနီးပါးရှိသွားပြီပေါ့အဲ့တနည်းနီးပါးကာလအတွင်းမှာဒီစကမ်းမှာလာနေမဲ့လူတယောက်မှမအောင်မရှိသေးဘူ
းကျွန်တော်ပြန်လဲဝင်ရောက်တာသူတွေတော့ရှိခဲ့ပါတယ်ဒါပေမဲ့သူတို့ကတော့မိသားစုဆွေမျိုးတွေရှိခဲ့တဲ့နေရာကိုဒီစကမ်းမှာယာယီလက်ခံပြီးတော့ပြန်လဲပို့ဆောင်ပြီ
ဒီစကမ်းဒီအဲ့လိုပြန်ဝင်လာသူဒုက္ခသည်တွေနေထိုင်ဖို့အတွက်အလုံးစုံအဆင်ပြေဖြစ်နေပါလားခင်ဗျ
ဟုတ်ကဲ့ဆွေမျိုးချက်
ဟုတ်ကဲ့အဲ့တော့အခုလို VOA သတင်းတောက်တွေအပါအဝင်ပေါ့နော်နိုင်ငံတကာသတင်းတောက်ချို့ကိုပြည်တွင်းသတင်းတောက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကနေပေါ့နေမြေတွေကိုခေါ်ပြီးတော့အခြေအနေတွေပြရှင်းလင်းပြသမှုတွေလုပ်တယ်အဲသူတို့တွေဘာတွေလုပ်နေတဲ့ဆိုတာပြောပြမယ်နိုင်ငံတကာရဲ့အမြင်ကတော့ဒီလောက်ရတရားလုံလောက်မှုတိတ်မရှိဘူးအထူးသဖြင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြနေရရှိရခင်ဗျာ
နိုင်ငံတကာအသိုင်းအဝိုင်းဆိုတဲ့နေရာမှာမြန်မာနိုင်ငံကတော့အနောက်နိုင်ငံတို့ကုလသမဂ္ဂတို့ထက်အာရှနိုင်ငံတွေအိန္ဒိယအာဆီယံနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာကိုပိုပြီးလုပ်ပြခြင်းတဲ့သဘောရှိပါတယ်။ဒါကြောင့်လည်းပဲမကြသေးခင်ကပဲအာဆီယံအဖွဲ့အတွင်းမှုကိုယ်တိုင်အဲဒီကိုသွားပြီးတော့လေ့လာခဲ့တာလည်းပဲကျွန်တော်တွေ့လိုက်ရပါခင်ဗျာ
။ဟုတ်ကဲ့
။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာဘယ်လိုကြာဆင်းနေတာဆိုတော့ကျွန်တော်ဆက်လက်ဆွေးနွေးအောင်ပါ
။နောက်ဆုံးနဲ့အရေးကြီးဆုံးကိစ္စအဲ့ဒါကတော့ဘာလဲဆိုတော့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမြန်မာနိုင်ငံဒီရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒါဟာကျွန်တော် site လူမျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ဒီပါတီနှစ်စလုံးပေါ့ဒီ Republican နဲ့ Democrat Party နှစ်ခုစလုံးကတခဲနဲ့အဆိုတင်သွင်းပြီးတော့ထောက်ခံခဲ့တဲ့ကိစ္စဒီထောက်ခံခဲ့လိုက်တဲ့အတွက်ကြောင့်မလို့ဒီလွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကို American အစိုးရကိုပါတင်ပြပြီးတော့ဖိအားပေးမှုတွေလုပ်လာလိမ့်မယ်လို့ကျွန်တော်ယူဆရတယ်လောလောဆယ်အားဖြင့်တော့ဒီ American အစိုးရနဲ့ဒီမြန်မာအစိုးရရဲ့အစိုးရချင်းမူဝါဒကြောင့်မှလောလောဆယ်အားဖြင့်တော့ဘာမှတော့မဖြစ်သေးဘူးလေဒါပေမဲ့လည်းနောက်ပိုင်းမှာဒီကိစ္စလေးတွေကတယောက်မှုရှိလာနိုင်တယ်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေအကူအညီပေးမှုကိစ္စတွေဒီပိုင်းတွေမှာတယောက်မှုတွေပေါ်လာလိမ့်မယ်လို့တော့ကျွန်တော်ယူဆရတယ်ခင်ဗျ
ဒီလိုထိုင်နိုင်တဲ့အလားအလာကိုတော့ပမကတ်ဖိုင်မကလည်းဆွေးနွေးထားရှိပါတယ်ခင်ဗျာကျွန်တော်ကြည့်ရပါမယ
်ဟုတ်ကဲ
့ We'll make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy I assume.
အခုညဒီချုပ်ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်အပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အခုညဒီချုပ်လည်းပါလာလိမ့်မယ်ထင်ပါတယ်ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကရင်းနှီးမြှုပ်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနေပါတယ
်တန်းကြီးပုံရိပ်ကျဆင်းတဲ့အပိုင်းပေါ်လေအဲ့ဒီတန်းကြီးပုံရိပ်ကျဆင်းတာနဲ့အတူဒေါန်ဆန်းစုရဲ့ပုံရိပ်လည်းအများကြီးကျဆင်းခဲ့ပါတယ်တကယ်တော့မြန်မာနိုင်ငံပုံရိပ်မြင့်တက်ခဲ့တာဟာဒေါန်ဆန်းစုကြီးကြောင့်ဆိုရင်မှားမှန်ဖြစ်ပါဘူ
း
အခုကမှဒေါန်ဆန်းစုကြီးကိုချီးမြှင့်ထားတဲ့မြန်မာနိုင်ငံသမဂ္ဂသူ့နိုင်ငံတကာရဲ့ဒီမိုကရေစီလူခွေအိုက်ကွန်ပေါ်လေဒီမစ်ရှုတူဆောင်လို
့
ငါသတ်မှတ်ခဲ့ရတာကဘာအခုအဲ့ဒါကိုပြန်လည်ပြန်ကြည့်ပါလေအများကြီးပဲအများကြီး2018ခုနှစ်တည်းမှာတောက်လျှောက်ဆိုဆိုတွေ့ခဲ့ရပါတယ်နိုဘယ်ငြိမ်းချမ်းရေးဆုတော့ရုပ်သိမ်းညာမတွေ့ရပါဘူးကျန်တဲ့ဆုတွေကရောကျန်များကျန်တယ်လားမသိပါဘူ
းနိုဘယ်ငြိမ်းချမ်းရေးဆုဆိုလို့ရှိရင်ရုပ်သိမ်းဖို့ဆိုပြီးတော့တင်ပြချက်တွေတချို့ရှိတယ်ဒါပေမဲ့နိုဘယ်ကော်မတီကသူတို့အနေနဲ့နိုဘယ်ဆုချင်းမျိုးဖို့ပဲတာဝန်ရှိတယ်ရုပ်သိမ်းဖို့ဆိုတဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောပြောထားတာကျွန်တော်သိလိုက်ရပါတယ်အဲဒီလိုရုပ်သိမ်းခံရတဲ့စုတွေထဲမှာနည်းနည်းထူးခြားတဲ့စုတွေပေါ့နော်အဲ့ဒါမှာဒီထူးခြားတဲ့လူခွင့်ရေးဆိုင်ရာစုဆိုလို့ရှိရင် Amnesty International အဖွဲ့ကနေပေးထားတဲ့လူခွင့်ရေးစုရုပ်သိမ်းခံရတဲ့ကိစ္စရှိတယ်ပြီးတော့သိများမကြခင်ကပဲဒီကိုရီးယားနိုင်ငံကချိမြင့်ထားတဲ့ဂွမ်ဂျောလူခွင့်ရေးစုဆိုလို့ရှိရင်လည်းဒါအတိတ်တွင်မှာအတော်လေးကိုဂုဏ်ပြုဆောင်စုပေါ့နော်ဒါကိုရုပ်သိမ်းသွားတာတွေ့ရတယ်ဆိုတော့ဒါကဒေါအောင်ဆန်းစုကြည်အတွက်ပုံရိပ်ကိုအကြီးအကျယ်ကြာဆင်းစေတဲ့ကိစ္စပဲသူတို့ထောက်ပြတဲ့ကိစ္စတခုကတော့ဘာလဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာသူ့မှာရှိတဲ့ moral authority လို့ခေါ်တဲ့သူ့ရဲ့ဟိုလွှမ်းမိုးနိုင်တဲ့လူထုကိုလွှမ်းမိုးနိုင်တဲ့ဩဇာအာဏာကိုတုံးပြီးတော့သူပြောစရာရှိတာတွေကိုထောက်ပြဝေဖန်ပြပြင်းစင်မပေးတဲ့သဘောရှိတယ်ဆိုပြီးတော့ထောက်ပြထားတာကျွန်တော်တွေ့ပါတယ
်ဟာတချို့ကလည်းပဲဒေါအောင်ဆန်းစုကြည်ဒီလိုမပြောတာဟာဒေါန်ဆန်းစုကြီးကဘာမှလုပ်ပိုင်မရှိတဲ့အတွက်ကြောင့်မပြောတာဖြစ်တယ်ဘာမှမထီရောက်နိုင်လို့မပြောတာဖြစ်တယ်ဆိုတဲ့သဘောနောက်ပြီးတော့ဒီကိစ္စမှာအဓိကပါဝင်ပတ်သက်နေလို့စွပ်စွဲခံရတာမြန်မာစစ်တပ်ဖြစ်တယ်ဆိုတာစစ်တပ်နဲ့သူခန္ဓာကိုယ်စားမဖြစ်ချင်လို့ဒီကိစ္စမှာမပြောဘဲနေတာလည်းတွေးကြရလို့ရှိပါတယ်သို့တော်လည်းပဲစုယုံသိတဲ့လူတွေဘက်ကတော့သူဟာဘယ်လိုပဲလုပ်နိုင်ပြီဖြစ်စေမလုပ်နိုင်ပြီဖြစ်စေသူရဲ့ moral authority ကိုတော့သူကသူရဲ့ဂုဏ်သိက္ခာနဲ့လျော်ညီစွာထောက်ပြဝေဖန်ဖို့စဉ်းနေဆိုတော့ပြောကြပါတယ်
ဒါကတော့ဥကြော်စန္ဒာနဲ့ဥတန်းလွင်ထွန်းတို့ရဲ့နှစ်ကုံအထူးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။ VOA
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်2019ခုနှစ်ဇန်နဝါရီလ1ရက် VOE မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မြန်မာစံတော်ချိန်အခြေခံအပြင်တောက်တောင်းတင်းခိုင်ခိုင်မာမရှိဘူးအဲဒါကြောင့်မို့ဒီတိယနဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးကြောင်းပြရတယ
်ဒါကတော့မြမစီးပွားရေးနှစ်ချုပ်သုံးသက်ချက်အစီအစဉ်ဖြစ်ကိုဇော်ဝင်းလိုက်တင်ဆက်တဲ့အခါမှာအပြည့်အဝနားဆင်ရဖို့ရှိပါတယ်ဒါအပြင်တူတာဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကျမတို့မကြခင်နိုင်ပိုင်းအကြမှာအမေရိကန်ပြည်ထောင်စုမှကြာရောက်တော့မဲ့နှစ်တစ်ကူပွဲတော်တွေဘလို့စီစဉ်တယ်လဲဆိုတာနဲ့ပတ်သက်လို့နှစ်ပေါင်း100ကြာကြာကျင်းပလာခဲ့တဲ့နယူးယောက်မြို့လေကောင်က Times Square ရဲ့အခြေအနေကိုဒေါ်လလတန်းကပြောပြမှာပါမကြာခင်မှာဒီ Times Square ကြီးမှာခမန်းချီလူတတန်းလောက်နှစ်သက်ကိုစောင့်ကြိုရမှာမီးအောင်ဆုံးအပြည့်ထွန်းထားတဲ့ Crystal ဘောလုံးကြီးနဲ့စင်နွဲကြိုဆိုကြတော့မှာပါဒေါ်လလတန်းပြောပြတာကိုကျမတို့နားဆင်ကြရအောင်ပါရှင
်ဒရီကန်ပုံတရားဖန်ပြအချက်ပေါင်း2688ခုရှိရမှာအနီးအပြားအစိမ်း LED မီလုံပေါင်း 32,000 တပ်ဆင်ထားတာဖြစ်ပါတယ်။ဒီဖန်ပေါ်လုံးကြီးကိုနှစ်တစ်ကူးမတိုင်မီတည့်ရလို 1 Times Square ရဲ့ခေါင်းမိုးပေါ်မှာတင်ထားတာဖြစ်ပြီး2019နှစ်ဝင်လာတဲ့နောက်ဆုံးအချိန်ကောင့်ဒေါင်းလုပ်ရမှာမြစ်တကောင်ဒေါင်းနဲ့ထိုးတာနဲ့ဖန်ပေါ်လုံးကြီးဟာအောက်ကိုတဖြည်းဖြည်းကျလာမှာဖြစ်ပါတယ်။အခုလိုအချိန်ကြိုက်လုံနိုင်ဖို့ကဤပညာစိတ်ကိုခက်ခဲနေနေတယ်လို့ဒီဖန်ပေါ်လုံးကြီးကိုပိုင်တဲ့ Fiscal Living က Tom Brennan ကပြောပါတယ
် When you hold this up right here you can actually see I mean
ဒီ Crystal ဖန်ပေါ်လုံးကိုတည့်ရကြည့်မယ်ဆိုလို့ရှိရင်အလင်းရောင်တွေဖြတ်ထွက်နေတာကိုတွေ့ရပါလိမ့်မယ်ဘက်ပေါင်းစုံကတညီတည်းဖြတ်ထားပြီးတော့ဖန်ပြားချက်ပေါင်း2688ချက်ရှိပါတယ်နှစ်စဉ်ဖန်ပြားပေါင်း192ချက်ကိုလဲပါတယ်ဆယ်နှစ်ကြာလာတဲ့အခါမှာအဲ့ဒီလိုလဲထားတဲ့ဖန်ပြားချက်တွေကဆက်ထားသလိုဖြစ်နေပြီးတော့လူသားတွေရဲ့လှပတဲ့နှလုံးသားခံစားချက်ကိုတင်ဟပ်ပေါ်လွင်စေပါလေ။ဒါကထင်ရှားတဲ့ Waterford Times Square ဖန်ပေါ်လုံးကြီးပါပဲ
။စည်းကြီးလှတဲ့ Waterford ဖန်သားနေပြုလုပ်ထားတဲ့ဒီဖန်ပေါ်လုံးကြီးကို New York Times Square မှာအခုလိုနှစ်တစ်ကိုကြိုဆိုတဲ့ဥတီချက်ကတော့ကဘာတပွား Harmony ဆိုတဲ့ငင်းချန်းစွာတာတူကြီးမြသဟဇာတရှိရေးပင်ဖြစ်တယ်လို့လဲ Mr. Brennan ကပြောပါလေ။ New York မှာစတင်မဲ့Times Square မှာ ticket ကိုကြိုဆိုတဲ့ဒီအခမ်းအနားကိုလူသန်းလောက်လာရောက်ကြည့်ရှုလိမ့်မယ်လို့ NYPD New York ရဲကခန့်မှန်းထားပြီး Times Square နေရာကိုထီကျော်ဖို့အကြီးနဲ့အရက်တို့ကိုမယူဆောင်ဖို့ပိတ်ပင်ထားပါတယ် New York ရဲကတော့လူအုပ်ကြီးကိုပထမဦးဆုံးချိန်ဖြစ်အဝေးထိန် drone နဲ့ကောင်းကင်ယံကစောင့်ကြည့်သွားမှာဖြစ်တယ်လို့လည်းဆိုပါတယ် New York Times Square ရဲ့ဒီနှစ်ကြိုဆိုမှုနဲ့ပတ်သက်လို့မြို့ကံဖြစ်တဲ့ကိုမိုးချန်ကိုမိကြည့်ခဲ့ပါလေ
အခုကတော့နယူးယောက်မှာတော့ကျွန်တော်တို့ရာသီဥတု45ဒီဂရီလောက်ရှိတယ်မိုးလည်းရွာနေတယ်ဆိုတော့လေထင်သလောက်တော့လူများမယ်တော့မထင်ဘူးနယူးယောက်မြို့ရဲ Times Square မှာပေါ့နော်ပြည်ရဲ့အတိုင်းပဲအားလုံးပြည်ကြတဲ့အတိုင်းပဲအဲဖန်နဲ့လှုပ်ထားတဲ့အဲ့ဒီမီလုံးကြီးဆိုတာကတော့အထက်ထဲမှာမီလုံးအသေးလေးတွေအများကြီးပေါ့နော်အဲပြီးလို့ရှင်သူကနယူးယောက်12နှစ်ကြီးထိုးတာနဲ့သူကမထိုးခင်လေးပေါ့နော်10မိနစ်လောက်အလိုမှာကြာလာပြီးတော့မှနယူးယောက်ကိုနှုတ်ဆက်တဲ့အနေနဲ့ဒါ countdown လုပ်တယ်ခေါ်တာပေါ့နော်ကျွန်တော်တို့ဒီမှာတော့ဆိုတော့အဲ့ဒါနဲ့ကြိုဆိုကြတာပေါ့နော်ကြိုဆိုအဲ့ဒီဖန်လုံးကြီးကတော့နှစ်စဉ်ဒီရာတော့မဖြစ်မနေကျွန်တော်တို့နယူးယောက်ရဲ့ထုံနှန်းစင်လာလိုမျိုးဒါအဓိကကြတဲ့ဟာအဲ့ဒီနားမှာပဲလူတွေသွားစုကြတာဟိုဒီညကတော့အခုဒီမှာမိုးလေးရွာနေတယ်ရာသီဥတုတော့တိတ်အေးဦးပေါ့နော်တော်တော်လေးပဲမိုးရွာနေတဲ့အတွက်ကြောင့်လူများမယ်လို့တော့မထင်ဘူးဒါပေမဲ့လို့လူများဆိုပေမဲ့နှစ်စဉ်မရှိဘူးဆိုလို့ရှင်တိတ်နဲ့ချီပြီးတော့မှလူတွေကတော့
ตัวเลขสิเดยาดีดูก่อนเนี่ยเรื่องสุดๆเนาะลูกว่าจะแต่งนี่บ้านเราใช่ไหมลูกคำนั้นอะไรบ้างเนาะตัวที่จะเราตัวเราตีเนี่ยใช่ไหมเนี่ยที่การเราเจ้าหน้าที่เนี่ยเราลงจุยเราอภิเษกดูแลเพียงเส้นจ้าบ่เจ้าหน้าที่มีมารีนี่เนี่ยเราก็มีตาดูเรื่องก็ตั้งเงินเนี่ยสุดพอยู่จ้ามาซาจ้าเต้าจ้าเบี้ยจ้าเบี้ยนี่สิ่งกูจูจ้าบ่เพียงเส้นนี่จ้าละบ่ยินดีแต่งสวยนี่สิ่งกูจูจ้ามาทุกชาติที่คุกการอ่ะที่พันบอลงี้กูเ ကျွန်တော်တို့ရာသီဥတုကလေးဆန်ငါးဒီဂရီလောက်ရှိတယ်။မိုးလေးကြီးကလုံးနှိပ်တင်ဖို့ရှိပါတယ်။ဒီတိုင်းစကွဲဖန်လုံးကြီးဟာကမ္ဘာပေါ်မှာအကြီးဆုံးဖြစ်ပြီးထောက်တန်နီးပါးလေးတာလည်းဖြစ်ပါလိမ့်ရှင်။
American ပြည်ထောင်စုမှ ာတော့ New York မြို့ကြီးအပါဝင် မြို့ကြီးပေါင်း 10 မြို့မှာ ညတကောင်ရန် 2-3 အချိန် ကြိုဆိုမဲ့ 2-3 ပွဲတော်တွေကို ကျင်းပဖို့ ပြင်ဆင်နေပါတယ်ရှင် အခုတော့ ကမ္ဘာသတင်း Media တွေမှာ ဖော်ပြနေတဲ့ မြန်မာနိုင်ငံဆိုင်ရာ ဆောင်းပါးတွေကို မူရင်းအပေါ်မပြတ် ကိုကျော်အောင်လင်းနဲ့အတူ ကောက်နှုတ်တင်ပြမှာပါ
မြန်မာနိုင်ငံအတွက် အရှေ့မှာလဲ ပြဿနာ အနောက်မှာလဲ ပြဿနာ ဆိုတဲ့ခေါင်းစဉ်နဲ့ ပတလစ်နာရဲ့ ဆောင်းပါးကို ဒီဇင်ဘာလ 28ရက်နေ့ထုတ် Asia Times သတင်းမှာ ဖော်ပြထားပါတယ် ပြည်ကရဲ 2018 ခုနှစ်အတွင်းမြန်မာနိုင်ငံကမကောင်းတဲ့သတင်းတွေမနာတန်းဆိုသလိုထွက်လာခဲ့ပြီးအခု နှစ်တင်မှာလဲမြန်မာအတွက်သတင်းကောင်းတွေကြားဖို့မျှော်လင့်ချက်ကခက်နေနေပါပဲရိုညာဒုက္ခသည်ပြဿနာဒီပြဿနာနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်တွေနိုင်ငံတကာပြစ်မှုခုံရုံးမှာလူမျိုးတုံးတတ်ဖြတ်မှုနဲ့တရားစွဲဆိုခံရနိုင်မဲ့အခြေအနေတွေလည်းရှိနေပါတယ်ရိုညာတွေကိုနှိမ်နှင်းခဲ့မှုနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တချို့ကိုအမေရိကန်ပြည်ထောင်စုကရေးယူတန်းခတ်မှုတွေရှိလာသလို ချဆိုးဦးတို့ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ကိစ္စနဲ့အခုဒီဇင်ဘာလအတွင်းစစ်ဆန့်ကျင်ရေးဆန္ဒပြသူကချင်လူငယ်3ဦးကိုအသေးဖြတ်မှုနဲ့ထောင်ချလိုက်တဲ့ကိစ္စတွေကလည်းမြန်မာနိုင်ငံအတွက်နာမည်ပျက်စေတဲ့အချက်တွေဖြစ်ပါတယ်။အချိန်ကနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုရဲ့တင်ကြတာဖြစ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာ2018ခုနှစ်အတွင်းပြင်းပြင်းထန်ထန်အပြစ်တင်ဝေဖန်ခံရဆုံးနိုင်ငံကောင်းဆောင်တဦးဖြစ်ခဲ့ပါတယ်။နိုင်ငံတကာမှာဒေါအောင်ဆန်းစုကြည်နာမည်ပျက်နေပေမဲ့မြန်မာပြည်တွင်းမှာတော့သူ့ကိုလူကြိုက်များနေတော့မှာပဲ။ဥရောပနိုင်ငံတွေကမြန်မာနိုင်ငံမှာစီးပွားရေးလုပ်ကန်ရတာကိုစိတ်ပျက်တဲ့နှုန်းကလည်း2018ခုနှစ်အတွင်းတိတိတသားသားတိုးလာခဲ့ပါတယ်။နိုင်ငံကရင်းနှီးမြှုပ်နှံမှုနှုန်းကလည်း2013ခုနှစ်ကစတွင်ရင်အနှိမ်ဆုံးအဆင့်ကိုရောက်ခဲ့ပါတယ်။အခုလိုစီးပွားရေးအရနိုင်ငံရေးအရအကျက်တဲတွေမြန်မာနိုင်ငံရင်ဆိုင်နေရတဲ့အချိန်မှာဒီခွင့်ရေးကိုအမိအယတုံးချခဲ့တာကတော့တရုတ်နိုင်ငံပါပဲ။ကြာဆင်းခဲ့တဲ့တရုတ်မြန်မာဆက်ဆံရေးကိုတရုတ်ဘက်ကပြန်အယယူခဲ့ပြီးတရုတ်ရဲ့လွှမ်းမိုးမှုကိုပြန်ပြီးတော့မြင့်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ21ရက်နေ့တုန်းကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကြေညာချက်မှာတော့တရုတ်မြန်မာနယ်စပ်တစ်လျှောက်စစ်စင်ရေးနယ်မြေအလိုက်စစ်ရေးလှုပ်ရှားမှုတွေကိုဧပြီလတည်းရဆိုင်မယ်လို့ဆိုထားပါတယ်ဒီလိုလုပ်တာဟာနိုင်ငံတကာမှာနာမည်ပြက်နေတဲ့မြန်မာစစ်တပ်ရဲ့ပုံရိပ်ကိုနာမည်ကောင်းရလာအောင်ပြည်ရဲ့စင်မီလုပ်နေတာလို့လိလာသူတွေကသုံးသပ်ကြပါတယ်ဒီကြေညာချက်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့စစ်ရေးကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကထိန်းချုပ်နေတာမဟုတ်ပဲစစ်တပ်ကပဲထိန်းချုပ်ထားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်လို့ဘဒိလ်ဒနာရဲ့ဆောင်းပါးကို Asia Times သတင်းမှာဖော်ပြထားပါတယ်
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားလှုပ်ဆောင်နေတဲ့ကလဒန်စီမံကိန်းမှာမီဇိုရန်ပြည်နယ်နဲ့မြန်မာဘက်ခြမ်းကိုဆက်ဆက်ဖောက်လုပ်မယ်အဝေးပြေးလမ်းမစီမံချက်ကအချိန်မီမပြီးတာ၃ချိန်ရှိပြီဆိုတဲ့ခေါင်းစဉ်နဲ့ Rajesh Bhattacharya ရဲ့စောင်းပါကို First Post သတင်းမှာဇန်နဝါရီလ၁ရက်နေ့ကဖော်ပြထားပါတယ်အိန္ဒိယဘက်ခြမ်းမီဇိုရန်ပြည်နယ်တောင်ပိုင်းလောက်တလိုင်းမြို့နယ်မြန်မာနိုင်ငံနယ်စပ်အနီးကဇိုရင်ပီမြို့ကိုဆက်ဆက်ဖောက်လုပ်မဲ့89ကီလိုမီတာအဝေးပြေးလမ်းဟာဒီဇင်ဘာလအတွင်းအပြည့်အစုံလုပ်ဆောင်ရမှာဖြစ်ပေမဲ့အချိန်မီမပြီးခဲ့ပါဘူးဒီလိုဖြစ်တာမီဇိုရန်ပြည်နယ်မှာ၃ချိန်ရှိပါပြီလောလောဆယ်85ရာခိုင်နှုန်းတော့ပြီးနေပါပြီ။နောက်နှစ်ဆိုအပြည့်တက်မှာပါလို့အာဏာပိုင်တွေကပြောပါရယ်။အခုလိုဖြစ်ရတာမိုးရွာတဲ့ကာလရှည်ကြသွားတာကြောင့်ဖြစ်တယ်လို့လည်းဆိုပါရယ်။ ဒီကရက်မက်လာကနေနိုဝင်ဘာလအတွင်းတကယ်အလုံးလုံးနိုင်ခဲ့တာကငါးလပဲရှိတယ်လို့ပြောပါတယ်ကလဒန်စီမံကိန်းကို၂နိုင်ငံသဘောတူညီချက်အရနှစ်ထောင်၈ခုနှစ်ကစတင်ခဲ့တာပါဇော်ရင်ပြည်မြို့နယ်ပလဝမြို့ကြားအရှေ့တရာကိုကီလိုမီတာအဝေးပြည်လမ်းဖောက်လုံမှုဟာလည်းနှစ်တွေအတော်ကြာနောက်ကျလာခဲ့တာဒီကရက်ဧပြီလကလုပ်ငန်းတွေပြန်စတင်နိုင်ခဲ့ပါတယ်မြန်မာအစိုးရအနေနဲ့ဒီလမ်းဖောက်ရေးမှ Myanmar နိုင်ငံ Mizoram ပြည်နယ်ကစစ်ဘေးရှောင် ဒုက္ခသည်တွေ ရာနဲ့ချီပြီး ဝင်ရောက်လာခဲ့ပါတယ်။ ဒီနှစ်ဖွဲ့တိုက်ခိုက်မှုတွေက ပြီးခဲ့တဲ့လတွေ အတွင်း အရှိန်မြင့်လာနေခဲ့တဲ့အကြောင်း Myanmar နိုင်ငံက First Post သတင်းမှာ ဖော်ပြထားပါတယ်ရှင်။
Lame Genoa, Tayani, Idania, Sushin, Natan Sashikunikon Songlu, Natan Saku Kunitago, Sadin, we out there in Pipari. The Jamu Ain Ninya, Poman de Sanija, Inga, Ninya, Daddy, like Sizama, Natan Saku Kuni, Mimanangan Dre, Miolinja, Dri, Sinko Jedri, Chinchau တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ view
ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ဒီကနေ့မနေ့အတွက်နှစ်သစ်အခါသမယအထူးစီစဉ်တွေကိုတင်ဆက်နေတာကြောင့်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်နိုင်ကြောင်းအသိပေးရပါရစေ။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်2018ခုနှစ် မြန်မာစီးပွားရေးတုံ့တက်ချက်ကိုကိုယ်စားဝန်လိုက်ကစီးပွားရေးကဏ္ဍမှာတင်ပြထားပါတယ်။လာမယ့်နှစ်အတွက်
strategic sustainable development plan ဆိုတဲ့ဟာဆွဲတယ်เนาะဒါမျိုးလေးတွေပေါ့နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ခင်းမြင်းနိုင်ငံဥပဒေတို့ပေါ့ဒါလေး
အခင်းကျင်းလေးတွေမှာတော့ဒုတက်လာတဲ့အရေးကြောင်တွေတွေ့ရတယ်ခါတိုင်းကကျွန်တော်ကအစီအစဉ်မရှိဘူးမဟာပြောမရှိဘူးတွေအဲ့ဒါတွေပြောကြတာပေါ့လေနောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လည်ပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စဟာမြန်မာစီးပွားရေးကိုဘယ်လောက်များထိခိုက်စ
ကျွန်တော်တို့ရလာတယ်။ဒီဒုံးတွေအားလုံးကျွန်တော့မြန်မာစီဝါရီအခြေခံအပြင်တောင်းတနေခိုင်ခိုင်မှမရှိဘူး။အဲဒါကြောင့်မို့ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးကြောင်းတရားပဲ။နောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးနဲ့ချိန်မှာပဲကျွန်တော်ကဒီလိုမျိုးပြညာမျိုးဒီမောင်ကြီးခေါင်းပေါင်းမှုမရှိနိုင်ဘူး။ထိုလိုမှုခြေကခိုင်ခိုင်မှပြီးမရှိရဘူး။အဲဒီအားနဲ့ကြည့်ကြမလ င်းနေတော့ဒီကုံသွေးနဲ့ပင်မာတော့ပြောရရင်ဒီမျောလေးနဲ့ဖြစ်တဲ့တဲ့ဟာတွေတော့မတွေ့ရဘူး။အဲမြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့မပုတ်ကျွန်တော်ကပုတ်ကုန်တွေပူပို့နိုင်မှာလည်းအဲ့လိုပို့ကုန်တွေပို့နိုင်တယ်ဆိုတော့အရေးရောမျိုးတော့ကျွန်တော်ကမတွေ့ရဘူး။နည်းနည်းစီးပွားရေးလောကမှာတော့နေစဉ်လုပ်ငန်းကြိုင်ငန်းတွေမှာတော့အဲခရေရဲ့ခတ်ပြောတာပေါ့နော်။ငွေဖောင်းပွားတဲ့ငွေလဲလေတော့ကိုချိန်စားဖို့တော်တော်ဖြစ်တယ်။မကျွန်တော်မှာကျွန်တော်ကလည်းအားနည်းတဲ့ကူကအဲ့ငွေလဲလေတော့အပြောင်းလဲရှိနိုင်တယ်ဆိုတော့အနေရပေါ့လေအဲ့ risk ကိုကျွန်တော်ကလည်း short တွေ့ထားတယ်အများကြီးအောင်လည်းပြီးတော့အကြောင်းလည်းမရှိဘူးပေါ့လေ အခုဒီဘက်2018ထဲမှာတော့အဲ့ဒီအဲစိန်ခေါ်မှုယူတယ်လို့တဲ့တယ်ငါတိုးလဲရတာတွေ့ရတယ
်နောက်တစ်ခုကမြန်မာနိုင်ငံမှာအခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မီကိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ့ဆရာရဲ့တရုတ်ရဲ့ one belt one road လို့ခေါ်တဲ့ဒီခေတ်သစ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံပါဖို့ကိစ္စအပါအဝင်ပေါ့နော်ခုနောက်ပိုင်းကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာရင်းနှီးမြှုပ်နှံမှုအချိုးအစားကွာဟမှုတွေတရုတ်နဲ့ပြန်ညှိနှိုင်းရတဲ့ကိစ္စတွေဖြစ်လာတယ်နောက်ဒီစီးပွားရေးစင်ကြံဆောက်ဖို့အတွက်စီးပွားရေးစင်ကြံထဲမှာပါတဲ့စီးပွားရေးဇုန်တွေဆောက်ဖို့အတွက်လမ်းပန်းဒီ infrastructure အခြေခံဆောက်အုံတွေဆောက်ဖို့အတွက်ဒီတရုတ်ပြည်ကြီးကနေပြီးတော့ငွေချိရမယ်ဆိုတဲ့ကိစ္စတွေပေါ်လာတယ်မြန်မာဆွေဘက်ကတာဝန်ရှိသူတွေကတော့ဒါအတုံးလုံးနည်းနည်းနဲ့တက်တက်တာတာနဲ့တိုင်းပြည်မနစ်နိုင်အောင်လုပ်မယ်လို့သူတို့ဘက်ကတော့ပြောတယ်ပေါ့နော်ဆရာအဲ့လိုမျိုးတရုတ်ပေါ်မီကိုအားထားတဲ့ပုံသဏ္ဍာန်တွေပိုများလာတဲ့အပေါ်မှာရောဆရာဟိုဆောစာဆရာပြောတဲ့အထက်မှာလည်းပါပါတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာတယ်လို့ဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာပြည်သူ့ဘက်ကတရုတ်ဘက်ကိုပို့ပြီးတော့ရိုင်းသွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘယ်လိုသုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးကစီးပွားရေးကအ
ဲ့ဒါကျွန်တော်အမြင်ပြောလို့ရှိရင်ပုံမှန်လို့မြင်တယ်ဟောဟိုအရင်နှစ်တွေကလည်းအနောက်နိုင်ငံရင်းနှီးမြှုပ်နှံမှုတွေပါလို့ဆိုဟုတ်တယ်ပတ်ပြီးကြားတာမဟုတ်ဘူးကြားတာမဟုတ်တဲ့ခါကျတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းမှုပေါ့နော်ဒါတွေလည်းဒီလိုကရှိရပို့ပြီးတော့ရိုင်းနေလို့တော့မယူဆဘူးအဲ့ကျွန်တော်ကနောက်နိုင်ငံပဲရိုင်းကျင်တာတော့မှရိုင်းလို့မှမရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုကြောင့်မို့ဖြစ်လာတာမဟုတ်ဘူးဒါလိုအပ်ချက်ကြောင့်မို့လို့နော်ဆက်ဆံရတဲ့အခွေပေါ့အဲတရုတ်ကတော့ငားတယ်ဒီကတော့ဒီကျေပို့ပြီးတော့သူကမြန်မြန်ဆန်ဆန်ဖြစ်စီခြင်းတော်တော်လေးဖြစ်စီခြင်းတွေဒါအမလို့အမရဖြစ်တဲ့တကယ်ကျွန်တော်မကြခဏတွေ့ရမတိုင်မဲ့မြန်မာဘက်ကတော့သူတို့နေနေကြည့်မြန်မာဘက်ကနှီးတယ်ပေါ့အဲ့တော့အဲ့ဒါလေကျွန်တော်လည်းလမ်းမီတည်းများကြည့်တဲ့ခါမှာမြန်မာကတောက်ကြည့်မှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတွေးလိုက်တာလေးရအစအဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တတိကြီးကြီးထားပြီးလုံနေလို့ကျွန်တော်ကဘေးလူအနေနဲ့သုံးသပ်မိပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဟိုဝေါ်ဘန်တို့ IMF တို့လိုမျိုးနိုင်ငံကငွေကြေးအဖွဲ့အစည်းကြီးတွေကလာမဲ့ဗန္ဒာနစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကြဖို့ရှိတယ်လို့သူတို့ကခံမှန်းထားတယ်ဆရာကျွန်တော်သိချင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတပေါ်လာမဲ့နှစ်အတွက်ဘယ်လိုခံမှန်းကြတာမျိုးရှိသလဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဒါတော့ကျွန်တော်ပြောနေကြတာစကားပါပဲနော်မျိုးလင့်လာတော့အကောင်းမျိုးလင့်တာပေါ့လေအဲဒီလိုအကောင်းလာနိုင်မလားလို့မျိုးလင့်စောစောအခင်းချင်းမျိုးရတခုရလာများပေါ်လာပေါ်လာလာလို့ပေါ့လေအချင်းတို့ကတော့အကောင်းကိုမျိုးလေးနဲ့လေ့ကျင့်တော့ရနေပြီတော့ဒါပေမဲ့ကျွန်တော်အနေနဲ့ပြောရရင်တော့အရင်ကြီးတို့မျိုးလေးမထားဘူးတိတိတာတာကြီးဆိုးသွားမယ်လို့လည်းမထင်ဘူးဒီအကြောင်းကြားတွေကမျိုးလေးတွေမျိုးပေါ့လေနှေးသွားကြအကြောင်းတွေလည်းရှိတယ်တိုးလာကြအကြောင်းတွေလည်းရှိတယ်ပေါ့လေနောက်ဆုံးမှာဘယ်လိုရလက်ပေါ်လာမလဲဆိုတော့နောက်နေ့ကုန်ကြရင်တော့နော်သိရမှာပေါ့အဲကျွန်တော်ကတော့အကောင်းကြီးနဲ့ပဲမှရှိတာ
နောက်ဆုံးတစ်ခုလေးဆရာဆိုတော့အခုလာမယ့်2019မှာရောဆရာတဦးချင်းအမြင်ကဘယ်လိုမျှော်လင့်ချက်တွေရှိမလဲဘယ်လိုထူးခြားတဲ့ပြောင်းလဲမှုတွေများရှိနိုင်မလဲ
ကျွန်တော်ထင်တာပြောရရင်တော့နော်ရခိုင်ကအဓိကပေါ့လေအဲရခိုင်ကြီးကပိုဆိုးသွားမလားပိုပြေလဲသွားမလားပေါ့လေကျွန်တော်အမြင်နဲ့ကတော့ပိုပြေလဲသွားနိုင်တဲ့နီလန်းကြီးရှိနေသေးတယ်လို့ကျွန်တော်ယူဆတယ်ဘယ်နည်းကနေလဲဆိုတော့ကျွန်တော်မပြောတတ်ဘူးဆောစောပြောလို့အကောင်းကြီးနဲ့ဒီအနေနဲ့ကြည့်ရင်ရခိုင်ကိစ္စအဓိကဒီလေဒွားနိုင်ကြရည်ဒီနေကြရည်ရှိရယ်အဲနောက်တစ်ခုကတော့ခဏခဏပြောနေဖြည်းမှုကိစ္စပေါ့နော်ဖြည်းမှုကိစ္စမှာအဲနိုင်ငံလမ်းဘာကြီးကိုရင်းကိုဖြည်းမှုခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုင်းတာတစ်ခုဖြစ်တော့အောက်ဘူးဖြစ်နိုင်တယ်အဲလူတညအားလုံးတော့ဒီရင်းကလုပ်ငန်းတွေအားလုံးဒီရင်းကချင်းကြီးအရင်အချင်းကြီးအများကြီးရပါမယ်လို့မယူဆဘူးနောက်တစ်ခုကတော့ဒီနိုင်ငံလမ်းရင်းနှီးမြှုပ်နှံမှုကလည်းကျွန်တော်ထင်တာပြောရင်တော့ဒီအင်းကြီးချင်းနိုင်ငံကြီးရဲ့ဒီနေ့နာမှုရှိနိုင်တယ်။အဲ့တော့ကျွန်တော်ကအကြက်တဲပေါင်းများစွာကြုံပြီးအကြက်တဲပေါင်းများစွာလည်းကြော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးဘက်ကအကောင်းဘက်ကတော့ဒီလိုမျိုးနေတယ
်။ဒါကတော့2018မြန်မာစီးပွားရေးသုံးသပ်ချက်အစီအစဉ်ဖြင့်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ခဲ့တာပါရှင်။အခုတော့တုဒ္ဒဆုံလေးအမေရိကန်တခွင်ကိုတင်ဆက်မှာပါ။
ဒီစီစဉ်မှာလည်း2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုအောင်ကပြောပြမှာပါရှင်။ ဒီပြည်နယ်မှာဆက်လေးရည်နေဟာအမေရိကန်ကွန်ဂရက်စာကြီးတိုက်ရဲ့228မြောက်မွေးနေ့ဖြစ်ပါတယ်။ထောင်ရှိရာခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ9000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြီးတိုက်အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြီးတိုက်ကစာအုပ်တွေဟာများလွန်းလာကြောင်း ကွန်ဂရက်စာကြီးတိုက်ကသမိုင်းပညာရှင်ဂျွန်ကိုကပြောပါတယ်။သူဟာစာကြီးတိုက်မှာရာစု2ဝက်ကြာအမှုထမ်းခဲ့ပြီးစာကြီးတိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြီးတိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေ၊ဒဏ္ဍာရီတွေအကြောင်းသူဟာနာယီပေါင်းများစွာပြောပြနိုင်ပါတယ်။မစ္စတာစပက်ဖို့ဆိုတဲ့စာကြီးတိုက်ဝန်ထမ်းဟောင်းတယောက်ဟာဆိုရင်
အင်မတန်မှန်ကန်ကောင်းပြီးတော့စာကြီးတိုက်ဇင်းညာလမ်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တဲ့လို့ဂျွန်ကိုကပြောပါတယ်။
ဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြီးတိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြီးတိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်။ဖေယိုစိန်နေတက်ထားတာကတကယ်အမူရင်းစာအုပ်တွဲတွေပါ။တချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ။ကွန်ဂရက်စာကြီးတိုက်မှာဆိုရင်စာအု
ဒီကနေ့စံပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်ထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြီးတိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်။
We add 10,000 items a day.
နေရာသိမ်းရှိရတာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြေရှင်းလို့တော့ရမယ်အခြေအနေရှိနေပြီးပုဂ္ဂလိကရမုံငွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ စက်တင်ဘာ23ရက်နေ့ကနေ29ရက်နေ့ထိသတင်းပတ်ဟာအမေရိကန်ပြည်ထောင်စုမှာအများဖတ်ရှုခွင့်မရအောင်တားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစစ်စစ်ဖြတ်တောက်တာနဲ့လက်လက်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်ကုလရက်သတ်မှတ်ထားတာပါ။ဒီနှစ်မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်ဆယ်အုပ်စင် ဲ့ဒလီစရိုက်လိမ်မင်းဆိုင်ရာကြံဖတ်မှုအသားရောင်ခွဲခြားမှုစတာတွေကိုခက်ရှင်းရှင်းရေးသားဖော်ပြထားတဲ့စာအုပ်တွေပါဝင်ပါတယ်ဝါရှင်တန်ဒီစီစာကြည့်တဲ့ဖောင်ဒေးရှင်းအဖွဲ့အကြီးအကဲလင်းနီယာဟက်ဂတီက
Families withtwo dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့ဒီအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ
် 13 reasons why ဆိုတဲ့စာအုပ်ကတော့ New York Times သတင်းစာမှာဖော်ပြခံရတဲ့အယောင်ရဆုံးစာအုပ်စာရင်းဝင်မှာဒါပေမဲ့လည်း2009ခုနှစ်ကထုတ်ဝေတဲ့အဲဒီစာအုပ်အကြောင်းရုပ်မြင်သံကြားဇာတ်လမ်းတွေရိုက်ကူးလိုက်တဲ့အခါမှာတော့လူမှုအတိုင်းဝိုင်းကြားအငင်းအခုံပြောဆိုဆွေးနွေးစရာတွေဖြစ်ခဲ့တာပါကိုကိုကိုတည်ဆောင်ကြံစီတာနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြထားတာကြောင့်ဒီစာအုပ်ကိုကျောင်းနေမှာထားရှိဖို့တားမြစ်ထားပါတယ် The Kite Runner ဆိုတဲ့စာအုပ်ကတော့လိမ်မိုင်းအကြံဖတ်မှုနောက်ဒီအကြံဖတ်ဝါဒနဲ့ပတ်သက်ပြီးတော့အသားပေးဖော်ပြတာကြောင့်ပိတ်ပင်ခံရတာပါ2012ခုနှစ်မှာထုတ်ဝေခဲ့တဲ့ Drama ဆိုတဲ့ရုပ်ပြဇာတ်လမ်းကတော့လေသူချစ်ကြိုက်သူတွေရဲ့ဇယိုက်တွေကိုဖော်ပြထားတာကြောင့်ကျောင်းစာကြည့်လိုက်ပြီးမှထားရှိခွင့်ပိတ်ပင်ခံရတာပါAmerican စာကြည့်တဲ့အသင်းကြီးကနေနိုင်ငံတော်ဝန်ကစာကြည့်တဲ့တွေ၊ကျောင်းတွေ၊တက္ကသိုလ်တွေစုစုပေါင်း354ခုကိုစောင့်ကြည့်လေ့လာခဲ့ရမှာ2019ခုနှစ်အတွင်းအများဖတ်ရှုခွင့်ပိတ်ပင်ခံရတာဓမ္မမဟုအငင်းပွားစရာဖြစ်ခဲ့တဲ့စာအုပ်ပေါင်း416အုပ်အထိရှိခဲ့တယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျာ American Biazu now pet tenant in America, she do for a mind way, a lap in the name. Come when you have a good come, Hollywood, Yoshin Yamabe, Dreamy Nija Yadores, who be met Arizona Pinega, Mailung and Rishigere, Old Man Muglimaro, a dega in Timurigo, Dreamy Namare, a Muma Soye, Kigua Labour Lyle to Rich Lilabo, Mienwe, Miri, Tongija the Low, the Nathan the Chogule, Yampan Yanka Jamava. ရှိရာကုနေဒီရုံကဝိုင်းဝက်စ်လို့ခေါ်တဲ့အမေရိကန်နောက်ဖက်ပိုင်းကရွှေဒူးဖော်ရနေရဒီကိုမြို့ကန်တချို့ကပြန်တရုတ်ဆောင်ပြနေကြတာပါအဲ့ဒီနေရဒီရုံကဆိုရင်တနက်ကန်တချို့ဟာဘန်တွေကိုဝင်စီးပြီးတော့ရွှေတွေကိုခိုးယူကြပါတယ်အခုခါမှာတော့လေပက်လာရောက်သူတွေကိုဆွဲဆောင်နေအနေနဲ့အဲ့ဒီခေတ်ကာလကအတိုင်းကြမ်းကြမ်းတန်းတန်းပြန်တရုတ်ဆောင်ပြနေကြတာပါအော့ဒ်မန်ဒဘယ်စတူဒီယိုပန်ရှင် ကျွန်တော်ရဲ့တက်တန်ကနှုတ်ပါတယ်ဒါကြောင့်အနောက်ရက်ကကောင်းပွားတယ်ရွှေသူသူတွေနဲ့အတိတ်ကနေထိုင်ပုံတွေဟာလူတွေလာကြည့်ချင်လာအောင်ဆွဲချောင်မှုရှိကြပါတယ်အရီဇိုနာပြည်နယ်မှာ1950ခုနှစ်အလွန်ကာလတွေတုန်းကရွှေကိုပထမဆုံးရှာဖွေတွေ့ရှိခဲ့တာပါအဲဒီကာလတုန်းကရေကြီးရမျက်နှာကိုရှာဖွေကြတဲ့လူတွေဒီနေရာမှာလာစုမိပြီးအော့ဒ်မန်မျိုးကိုတီထောင်ခဲ့ကြတာပါစတင်တီထောင်တုန်းကတော့လူ 1000လောက်ထိနေထိုင်ခဲ့ကြပြီးဒေတာတွေမှာအကြီးဆုံးမြို့ဖြစ်လာပါတယ်။အဲဒီနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအော့ဒ်မန်မျိုးကန်တွေကမျိုးကိုစွန့်ခွာပြီးတခြားလူတွေရှာဖွေကြတာကြောင့်မြို့မှာလူသုံးလောက်သာချင်ခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း40လောက်အကြာမှာတော့ခီးသွားတွေစိတ်ဝင်စားစရာမြို့အဖြစ်ပြန်လည်စီကားလာပါတယ်။အော့ဒ်မန်မျိုးကန်
Big Mike Fox ကအလဲဘာမိုင်အွန်ဝစ်အန်မိုင်အွန်ဘေတော့ပါဘာလို့ပါဘာအာမခံရှိရမယ်ဆိုပြီးပြောမဲ့လူမရှိတော့ကိုပါတာကိုအေးအေးချမ်းချမ်းနေတယ်လို့နေလို့ရပါတယ်ဖောက်စ်အနေနဲ့အခုလိုနေနေတာကလည်းမြို့နီနာဝန်းကျင်မှာတူဖော်လို့ရတဲ့ရွှေတွေကြန့်ရှိနေသေးလို့ပါဘူမိဗေဒပညာရှင်တွေကတော့အဲဒီတောင်တွေအောက်မှာဟိုးရုံးကတူဖော်ရတာကနေကျန်ခဲ့တဲ့ရွှေတန်းပေါင်း900အောင်စားလောက်ရှိအောင်မဲလို့ခန့
2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုကိုအောင်ကတင်ဆက်ခဲ့ရပါချင်းအင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါရုရှားနိုင်ငံမှာတရှုပ်လုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုရုရှားအာဏာပိုင်ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်တရှုပ်လုပ်နေစဉ်တွင်အမေရိကန်နိုင်ငံသားပေါ်ဝေလန်းဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာနကတင်ပြနေမှာကြေညာချက်ထုတ်ပြန်ပါတယ်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းတော့မဲ့အခါတမင်ရမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကဘာသူကဘာသားအားလုံးအတွက်နှစ်တစ်ကိုနှုတ်ခွန်းဆက်တာလိုက်ပါတယ်နှစ်တစ်မှာကြမှာငြိမ်းချမ်းပြီးချမ်းသာကြော်ဝမှုအပေါင်းနဲ့ခံရောက်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းထားပါတယ်မနေ့နှစ်တစ်ကိုအချိန်တုန်းကသူပြောခဲ့တဲ့အရေးပေါ်သတိပေးချက်ဟာလည်းခုချိန်ထိတည်ရှိနေတော့ဖြစ်ကြောင်းနဲ့ခုချိန်ဟာလူများအပြအတွက်စိုးရိမ်ပူပန်မှုတွေနဲ့ပြည့်နေတဲ့အချိန်ဖြစ်တယ်လို့ကဘာကြီးဟာလည်းခံနိုင်ရင်ရှိမရှိဆိုတာကိုစံသက်ခံနေရတဲ့အချိန်ဖြစ်တယ်လို့အတွင်းရေးမှူးချုပ်ကသူ့ရဲ့တဝန်လာထဲမှာပြောကြားထားပါတယ်2019ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကြာရောက်တဲ့နှစ်သက်ခါသမယမှာမြန်မာသမ္မတဦးဝင်းမြင့်ကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ရင်းမြန်မာနိုင်ငံဟာလာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးရလာဖို့ရှိကြောင်းသတင်းကောင်းပါခဲ့ပါတယ်မြို့သားအကျိုးစီးပွားအတွက်အစိုးရကအပြင်းထန်ကြိုးပမ်းနေချိန်မှာပြည်သူတွေကလည်းပုံမှုပူပေါင်းပါဝင်ဆောင်ရွက်ကြဖို့ပန်ကြားထားပါတယ်နိုင်ငံတော်တမင်ငန်းပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြို့သားပြန်လည်တင်းမြတ်ရေးနဲ့ညီညာရေးဗဟိုဌာနဥက္ကဋ္ဌအနေနဲ့တိုင်းရင်းသားအဖွဲ့တွေကိုနှစ်သက်ကူတဝန်လွှာပေးဖို့ပြီးနှစ်သက်မှာပျော်ရွှင်စေဖို့ဆုမွန်ကောင်းတောင်းခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါကိုဇော်ဝင်းလိုက်သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့2019နှစ်တင်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးလဲငြိမ်းချမ်းသာယာဝပြောဖို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကစုမုံကောင်းတောင်းလိုက်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.